ကမ္ဘာဖလားဘောလုံးပွဲမှာအီရန်အသင်းရှုံးနိမ့်သွားတာကိုပျော်ဝဲရွှင်ပဲကျင်းပနေစဉ်ကာဟွန်တီးတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကပြစ်တတ်တာကိုခံသွားရသူအသက်28နှစ်ရွယ်အမျိုးသားလူငယ်တဦးတို့ဝန်ထဲတဲ့အထိမ်းအမှတ်အနေနဲ့တောက်ကြံနေကအီရန်အနောက်မြောက်ဒေသကဘန်ဒါအန်ဇလီမြို့မှာရာနဲ့ချီတဲ့သူတွေစုယုံခဲ့ကြတယ်လို့အီရန်အရေးလှုပ်ရှားတဲ့လူအခွင့်ရေးအဖွဲ့တွေကပြောဆိုပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကအီရန်နဲ့အမေရိကန်ဘောလုံးအသင်းတို့ရှင်ပြန်ကစားကြရမှာအီရန်အသင်းကတကိုးဂိုးမရှိနဲ့ရှုံးနိမ့်ခဲ့ပါတယ်။အီရန်နိုင်ငံကိုစားပြုဘောလုံးအသင်းကိုအီရန်ပြည်သူတွေအကြအပြေးထောက်ခံမှုကွဲပြားပါတယ်။အတော်များများကအီရန်ဘောလုံးအသင်းကိုအစိုးရရဲ့ဘောလုံးအသင်းလို့ရှုမြင်ကြတဲ့အတွက်အားမပေးကြပါဘူး။အမျိုးသမီးငယ်မာရှာအာမနီတည်ဆုံတာကိုအကြောင်းပြုပြီးအစိုးရစန့်ကျင်ရေးလှုပ်ရှားမှုတွေလားနဲ့ချီဆက်လက်ဖြစ်ပေါ်နေခဲ့ပြီးဆန္ဒပြပွဲတွေကိုအီရန်အစိုးရကအကြမ်းဖက်နှိမ်နင်းခဲ့တဲ့အတွက်ရာနဲ့ချီတည်ဆုံခဲ့ပါတယ်။နော်ဝေနိုင်ငံအခြေစိုက်အီရန်လူအခွင့်ရေးအဖွဲ့ကတော့တောက်ကြနေကရာနဲ့ချီတဲ့သူတွေစုဝေးခဲ့တဲ့ဗီဒီယိုမှတ်တမ်းကိုလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြပါတယ် AFP သတင်းဌာနကလည်းဒီစုယုံမှုအကြောင်းကိုဖော်ပြခဲ့ပါတယ်တေဆုံသူမီဟရန်ဆမ်ဘတ်ကိုဗုဒ္ဓနေ့ကကြေညာခဲ့ပြီးကြာတာပရင်းနဲ့တောက်ကြနေတွေမှာဆန္ဒပြစုယုံမှုတွေဆက်လက်ဖြစ်ပေါ်ခဲ့ပါတယ်အီရန်နိုင်ငံဘောလုံးအသင်းကကစားသမားစီအက်စတိုလာဟီကတော့တေဆုံသူစမတ်ဟာသူ့ရဲ့ငယ်တငယ်ချင်းဖြစ်တဲ့ဆိုကငယ်စဉ်ကအတူတွဲရိုက်ထားတဲ့ဓာတ်ပုံကိုလူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ